ကမ္ဘာလက်ခီးသွားအဖွဲတဖွဲဟာမြန်မာနိုင်ငံမှာဗာမျန်းတိုးတက်ပြောင်းလဲနေပါလိမ့်ဆိုပြီးတော့ဗဟုသုတရှာဖွေတဲ့အနေနဲ့မြန်မာနိုင်ငံကိုထွက်ခွာလာခဲ့ကြပါတော့တယ်သူတို့တွေလေစိတ်ကအထွက်မှာပဲအထုပ်ကိုစီနဲ့ငိုတဲ့သူကငိုရှိုက်တဲ့သူကရှိုက်မူးမေးလဲတဲ့သူကလဲနဲ့သူတို့လိုပဲထွက်လာကြတာတွေ့တာမို့အော်ဟိုဘက်မှာလဲလေရင်စိုက်တာပဲကိုလေရင်မူးလို့နေမှာပေါ့ဆိုပြီးတွေးပြီးလှမ်းကြည့်လိုက်တော့သူတို့ထွက်လာကြတာကနိုင်ငံတကာထွက်ခွာအဆောက်အဦဖြစ်နေပါတော့တယ်အထုပ်တွေနဲ့ဆိုတော့လိုက်ပို့တဲ့သူတွေတော့မဖြစ်နိုင်ဘူးဘာလို့ထွက်ခွာရမယ့်အစားပြန်လှည့်လာကြတာတုံးဆိုမေးကြည့်တော့နိုင်ငံတော်ဆရာကြီးတွေနဲ့မိသားစုတွေကလွဲပြီးတော့ဘယ်သူ့ကိုမှနိုင်ငံခြားပေးမထွက်တော့ဘူးတဲ့အကုန်ပြန်လွတ်တာပဲတဲ့အလုတ်သွားလုတ်ချင်လို့လည်းမရပါဘူးအလုတ်လုတ်ရင်ချမ်းသာသွားမှာဆိုလို့တဲ့အလဲသွားချင်လို့လည်းမရပါဘူးပြည်တွင်းမှာလဲစရာပတ်စရာတွေအများကြီးရှိတယ်တဲ့နေပြည်တော်မှာအသစ်တည်ထားတဲ့ smiling ဗုဒ္ဓကိုသွားလဲတဲ့အပျော်ခီးထွက်မယ်ဆိုပြန်တော့လည်းပြန်လွတ်တယ်နိုင်ငံတော်အကြီးအကဲကိုယ်တိုင်စိတ်မသက်မသာဖြစ်နေတဲ့အချိန်မှာမင်းတို့ကပျော်ခြင်းသေးတယ်ပေါ့တဲ့ပျော်ခြင်းဆိုကရည်တီးပြိုင်ပွဲသွားကြည့်တဲ့ဟန်နီမွန်ထွက်မယ်ဆိုတော့လည်းပြည်တွင်းမှာကန်းကြီးတွေအများကြီးရှိတယ်တဲ့ငပလီနဲ့ခွာတော့မပါဘူးနော်တဲ့နိုင်ငံခြားမှာကြောင်းသွားတက်မဲ့လူလဲပြန်လွတ်တယ်ဘာလဲမင်းကငါတို့ပညာရေးကို CDN လောက်တာလားဆိုပြီးတော့ဒီမှာက TikTok ကနီးပါသင်ပေးနိုင်တဲ့ဆရာမတွေအများကြီးရှိတယ်ဒီမှာပညာသင်ကြားရတာကပို့ပြီးတော့ပျော်ဖို့ကောင်းတယ်ဆရာမနဲ့ TikTok ကရင်သင်ရမှာတဲ့နိုင်ငံခြားမှာဆေးသွားကူးမဲ့သူတွေလည်းပြန်လွတ်တယ်ပြည်တွင်းမှာဆရာဝန်တွေအများကြီးရှိတယ်ဆေးရုံတွေအများကြီးရှိတယ်တာမန်ပြည်သူတွေနိုင်ငံခြားဆေးကူတာဒေါ်လာကုန်နဲ့တဲ့သေးကူတာလဲမရဘူးဆိုပြီးတော့ပြန်လွတ်ပါတော့တယ်လေးလာရေးထွက်လာတဲ့ဧည့်သည်တချို့ဟာငါတို့တောင်ပြန်လို့ရပါမလားဆိုကြောက်ပြီးတော့အချိန်ရှိဆုံးပြန်လှည့်မားဆိုပြီးတော့ပြန်သွားကြပါသေးတယ်ဒါပေမဲ့မရပါဘူးလေးလာဖို့လာတာမလားမလေးလာရသေးရင်မပြန်နဲ့အောင်ဆိုပြီးတော့ပြန်လွတ်လိုက်ပါတော့တယ်ဒါနဲ့ငါတို့ဘယ်ကိုသွားပြီးတော့လေးလာကြမတုံးဆိုပြီးတော့စဉ်းစားကြတော့နိုင်ငံခြားမှာဆေးသွားမကုခိုင်းဘူးဆိုတော့မြန်မာနိုင်ငံမှာဆေးဝါးကုသရေးတော်တော်အဆင်မြင့်နေလို့ပဲဖြစ်ရမယ်ငါတို့ဆေးရုံတွေကိုသွားပြီးတော့လေ့လာကြမလားဆိုပြီးတော့ဆေးရုံကြီးပဲထွက်လာကြပါတော့တယ်ဒီလိုနဲ့ဆေးရုံကြီးဝင်ပေါက်ရောက်တော့ဂိတ်ကြီး9000တောင်းလို့ဂိတ်ဆောင်ကိုတယောက် 9000 ပေးရပါတော့တယ်ဆေးရုံကြီးတဲလဲရောက်လဲရောက်ရောလူနာတွေကြိတ်ကြိတ်တိုးစီကားနေတာကိုတွေ့ရပါတော့တယ်ငါတို့ထင်ထားတဲ့အတိုင်းဆေးဝါးကုသမှုကောင်းလွန်းလို့လူနာတွေများနေတာကွာလို့တယောက်နဲ့တယောက်ပြောနေကြတော့မျက်နှာရှစ်ခေါက်ချိုးနဲ့ဆရာဝန်ရောက်လာပြီးလက်ရလက်ရဘာလုပ်နေတာရောဆိုပြီးတော့ဟောက်ပါတော့တယ်ဆရာဝန်ဟောက်ပြီးမကြဘူးသူနာပြုဆရာမကြီးကဆက်ဟောက်ပါတယ်သူနာပြုဆရာမကြီးပြီးတော့သူနာပြုဆရာမလေးဟောက်ပါတယ်သူနာပြုဆရာမလေးပြီးတော့သူနာပြုအကူသူနာပြုအကူရဲ့တငယ်ချင်းစတာတွေရဲ့တန်းစီဟောက်တာတွေခံရပြီးတော့လေးလာရေးထွက်လာတဲ့သူတွေလည်းယိုကျိုးကုန်ပါတော့တယ်အော်ဒါကြောင့်ဒီနိုင်ငံလူတွေအင်မတန်ယိုကျိုးနေကြတာကိုဆိုပြီးတော့စဉ်းစားပြီးမျက်နှာငယ်လေးနဲ့လှဲနေတဲ့ဂရင်ဘော်ကလူနာကိုဘာဆေးဝါးတွေနဲ့ဘလို့ကုနေတုံးဆိုပြီးတော့မေးကြည့်တော့အောက်ဆီဂျင်ကလွဲပြီးတော့ဘာမှမရှိဘူးတဲ့အောက်ဆီဂျင်တောင်လေထဲကစစ်လို့ရတဲ့ဆက်ကိုဗစ်တုံးကဝယ်ထားလို့ရှူရတာတဲ့အောက်ဆီဂျင်ရှူရလဲမနှဲဘူးဆိုပြီးတော့သူလဲဆေးရုံမှာလာအဟောက်ခံနေတာတဲ့ဆေးရုံတွင်ဆေးမရှိတာလားဆိုတော့ဆေးရုံနေတယ်မကဘူးတနိုင်ငံလုံးမှာဆေးမရှိတာတဲ့ဘာလို့ဆေးမရှိတာတုံးဆိုတော့ဆေးဝယ်ဖို့ဒေါ်လာချမပေးဘူးတဲ့ပါမစ်လည်းချမပေးပြန်ဘူးတဲ့ဒေါ်လာကုန်မှာဆိုးလို့တဲ့ဘာပဲဖြစ်ဖြစ်ဆရာခိုပဲလိမ့်နဲ့ချောင်းဆိုးရင်ရက်စားရက်ပေးတဲ့ဒါနဲ့လေးလာကြီးခီးထွက်လာတဲ့သူတွေလဲငါတို့ဒီနိုင်ငံမှာရောက်နေတော့မကြမ်းပါလို့မဖြစ်ဘူးကြမ်းပါအောင်နေရမယ်ဆိုပြီးတော့ကြမ်းပါအောင်လမ်းလျှောက်ထွက်လာတော့လမ်းပေါ်မှာလူငယ်တွေမတွေ့တာနဲ့ထူးဆန်းပြီးတော့လမ်းသွားလမ်းလာတယောက်ကိုမေးကြည့်တော့လူငယ်တွေရှေ့တန်းထွက်နေကြလို့တဲ့စစ်ထဲမလိုက်ချင်တဲ့လူငယ်တွေလဲပြေးကုန်ကြပြီတဲ့ဒီလိုနဲ့ဆက်ထွက်လာတော့ခေါင်းဖြူဖြူနဲ့အဖိုးကြီးတွေအဖွားကြီးတွေတန်းစီနေတာတွေ့တော့အော်လူကြီးပိုင်းနေစုပြီးတော့ကျမ်းမာရေးလုပ်ကြမယ်ပေါ့ဆိုတွေးနေတော့တယောက်ကလှမ်းပြောတယ်အဲ့ဒါကျမ်းမာရေးလုပ်ဖို့မဟုတ်ဘူးတဲ့စစ်ထဲလိုက်ရမှာမို့တန်းစီနေကြတာတဲ့ဟာအသက်ကြီးတဲ့လူလဲစစ်ထဲလိုက်ရတာလားဆိုတော့စစ်တပ်မှာခေါင်းပြူတွေကြီးပဲတဲ့ခေါင်းဆောင်ကြီးတော့ငါတို့ငယ်ပါသေးတယ်ဆိုပြီးတော့ပင်စင်မြူတာလူကြီးပိုင်းနေလဲစစ်တိုက်ရမယ်တဲ့ဒီလိုနဲ့ဆက်ထွက်လာတော့ကျောင်းတစ်ကျောင်းရဲ့ရှေ့ကဘောလုံးကွင်းထဲမှာကျောင်းသူကျောင်းသားတွေစစ်ရေးလေးကျင့်နေတာတွေ့လို့မေးကြည့်တော့ကလေးတွေလည်းစစ်ပညာသင်ရမယ်တဲ့လူကြီးတွေကုံရင်ကလေးတွေကိုလှုပ်ဖို့တဲ့ဈေးရောက်နေတဲ့သူလည်းစစ်မှုထမ်းရမယ်စိုက်ကားနေတဲ့သူလည်းစစ်မှုထမ်းရမယ်ဒီတတုတ်ကုံရင်နောက်တတုတ်လှုပ်ဖို့တဲ့ဒါကြောင့်ဒီမှာသူတို့သားသမီးတွေကလွဲလို့လူငယ်တွေမရှိတော့တာတဲ့အခြားနိုင်ငံကစစ်တပ်ကပြည်သူကိုကာကွယ်တာတဲ့ဒီနိုင်ငံမှာတော့ပြည်သူကစစ်ထဲမဝင်မနေရဝင်ပြီးတော့စစ်တပ်ကိုပြန်ကာကွယ်ပေးရတာတဲ့ ဒါနဲ့နိုင်ငံခြားသားလေးလာကြီးထွက်လာတဲ့သူတွေလည်းဒီလောက်ဆိုငါတို့လေးလာကြီးခီပြေဆုံးလောက်ပြီးကဲပြန်ကြသူဆိုပြီးတော့သူတို့နိုင်ငံကိုပြန်ဖို့လေစိတ်ကိုထွက်လာတော့နိုင်ငံခြားသားလည်းပြန်ကျင်တိုင်းပြန်လို့မရဘူးဆိုပြီးတော့ပါသမျှဒေါ်လာတွေကိုစစ်ကောင်စီပေါက်ဈေးနဲ့သိမ်းပြီးတော့စာရွက်တစ်ရက်နဲ့အတူပြန်လွှတ်လိုက်ပါတော့တယ်အဲဒီစာရွက်မှာအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးထားတာကနိုင်ငံခြားသားစစ်မှုထမ်းလျှောက်လွားတဲ့